ဆူဒန်နိုင်ငံမှာဒီသတင်းပတ်အစောပိုင်းစစ်တပ်ကဖယ်ရှားလိုက်တဲ့အသွင်ကူးပြောင်းရေးအရသာအစိုးရကိုအာဏာလွှဲပြောင်းပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပါတယ်။အာဖရိကယူနီယံဥရောပသမဂ္ဂအာရအဖွဲ့ချုပ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေကဆူဒန်နိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နေနှင်းမှုတွေကိုရှုံချတာတွေကိုလည်းအိမ်မြူတော်ကကြာသာပတင်းတွေထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကထက်သွင်းပြောဆိုခဲ့ပါတယ်။ဆူဒန်ပြည်သူတွေငြင်းချမ်းစွာဆန္ဒပြခွင့်အရသားတွေဥဆောင်တဲ့အစိုးရကိုအာဏာပြန်လွှဲပြောင်းပေးဖို့တညီတညွတ်တဲ့တောင်းဆိုကြောင်းကိုလည်းပြောဆိုထားပါတယ်။တနင်္လာနေ့အာဏာသိမ်းကြတဲ့ကဖမ်းထားတဲ့သူတွေဒီမိုကရေစီလူလားသူလူလားသူတွေအပါအဝင်ဖမ်းဆီးထားတဲ့သူအားလုံးကိုချက်ချင်းလွတ်ပေးဖို့လည်းတောင်းဆိုပါတယ်။ဆရာအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာကြာသာပတင်းနေ့မှာလည်းဆက်လက်ဖြစ်ပွားခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကမြေယူပုံးတွေကြီးစံအစ်စ်တွေနဲ့ရာဘာကြီးတွေကိုပါအုံပြုပြီးဖြုတ်ခွဲခဲ့တဲ့အကြောင်းကိုကိုရီးဖြစ်သူတွေကလည်းပြောပြပါတယ်ခါထုံမြို့တော်မှာအရှိမြို့တော်ရဲ့အရှိပိုင်းမှာအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ဆန္ဒပြသူအ ਨੇ ဆုံး2ဦးသေဆုံးပြီးအပြင်းထန်တန်ရာရသူ2ဦးရှိကြောင်းကိုလည်းအခြေအနေတွေကိုစောင့်ကြည့်နေတဲ့ဆရာဝန်များကော်မတီကိုကိုးကားပြီးရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်မြို့တော်မြောက်ဖက်ဆန္ဒပြပွဲမှာဆန္ဒပြသူ2ဦးသေဆုံးပြီးဆန္ဒပြသူ2ဦးသေဆုံးကြောင်း AFP သတင်းကလည်းဖော်ပြထားပါတယ်ခင်ဗျာ